ထိုင်းမြန်မာနယ်စပ်မှာကိုဗစ်ကပ်ရောဂါလာလုံခြုံရေးတိုးချထားချိန်မှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်အတွင်းမှာစိတ်ကြွစည်တဲ့တန်းတဲ့ချီပြီးဖမ်းဆီးမိခဲ့တာပါချင်းရိုင်ပြည်နယ်အမှန်ငါရဲတပ်ဖွဲ့ကရဲဘော်ချုပ်ပကြုတ်ဝန်စုတ်က
မီလာ၆ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားခဲ့ပါတယ်။ဒီကောင်းလေးတို့ကြောက်သွားတာကတော့အခုလိုကာလမှာနယ်စပ်လမ်းတွေပိတ်ဆို့ထားတဲ့ကြားကပဲတဖက်နိုင်ငံကနေမူရစ်စေးဝါးတွေအလုံးရင်းနဲ့ဝင်ရောက်လာနေတာကိုအမှန်ငါးဒေသရဲတပ်ဖွဲ့ကဖမ်းဆီးလိုက်နိုင်ခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်းကိုနယ်စပ်လမ်းတွေကနေမူရစ်စေးဝါးတွေနောက်ထပ်ဝင်ရောက်လာမယ
ရင်သုံးစီးနဲ့အတူထိုင်းနိုင်ငံသားသုံးဦးကိုဖမ်းဆီးနိုင်ခဲ့တာပါကိုတုံးလုံးတစ်စိတ်နဲ့စိတ်ကြွဆေးကြအမြောက်များကားနဲ့တေဆောင်လာမဲ့တရင်ကိုကြိုတင်တရင်ရထားတာကြောင့်နေသားဝင်ပေါက်တွေဖြစ်တဲ့မဲဆွေဝင်ပါပေါက်ကော့ချန်စတဲ့ကားလမ်းတွေကိုပိတ်ဆို့စစ်ဆေးခဲ့ပြီးမူရခိုင်ဝင်သုံးဦးမောင်းလာတဲ့ကားငယ်သုံးစီးကိုနောက်ရောက်ခံလိုက်ပြီးလိုက်လံဖမ်းဆီးနိုင်ခဲ့တာလို့လ ာထောက်လန်းနေခဲ့ပြီးမှအခုလိုမျိုးမူရည်စေးဝါးတွေကိုအမြောက်အများတဲဆောင်လာတော့မှပဲဖမ်းဆီးနိုင်ခဲ့တာလို့ဆိုပါရယ်ကိုဗစ်ကပ်ဘေးကာလမှာအသွားအလာတွေကန့်သက်ထိန်းချုပ်ထားပေမဲ့မူရည်စေးဝါးမှောင်ခိုသူတွေကတော့လမ်းကြောင်းအသစ်တွေနဲ့တင်သွင်းနေစေဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရည်စေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောဆိုထားပါရယ်ပြီးခဲ့တဲ့နှစ်တည်းမြန်မာနိုင်ငံအပါအဝင်အရှိနဲ့အရှိတောင်အာရှဒေသတွေမှာမူရည်စေးဝါးမှောင်ခိုမှုပမာဏဟာဒေါ်လာ87ဘီလီယံထက်မနည်းရှိခဲ့ပြီးအဲ့ဒီထဲမှာမီတာဖတ်တမင်းစိတ်ကြွဆေးပြားမှောက်ခုံမှုက67ဘီလီယံတိရှိခဲ့တယ်ဆိုပြီး UNODC ကခန့်မှန်းထားပါတယ်ရွှေတရီဟန်ဒေတာမှာမူရည်စေးဝါးတွေအမြောက်အများဖမ်းဆီးမိနေတာကိုကြည့်ရင်ကဘာတဝမ်းကက်ယောဂထိန်းချုပ်ရေးကိုအာရုံစိုက်နေချိန်မူရည်မှောက်ခိုခိုင်းနေတာအခွင့်အောင်းယူနေတဲ့လက္ခဏာတရားဖြစ်ကြောင်းကိုလည်း UNODC ကသတိပေးထားပါတယ်ရှင်